ရဲ့ယုံကြည်ရာကိုပြောပါဆိုရင်ယုံကြည်မှုဆိုတဲ့အကြောင်းကိုအဓိကထားပြီးတော့ပြောချင်ပါတယ်။ယုံကြည်မှုဆိုတဲ့နေရာမှာကိုယ့်ကိုယ်ကိုယုံကြည်မှုရှိဖို့ကိုပြောချင်တာပါ။လူတိုင်းလူတိုင်းမှာကိုယ့်ကိုယ်ကိုယုံကြည်မှုရှိဖို့ကအရန်ကိုအရေးကြီးပါတယ်။ကိုယ့်ကိုယ်ကိုယုံကြည်မှုရှိမှကျမတို့လုပ်တဲ့အရာတိုင်းကိုအောင်မြင်စွာလုပ်ဆောင်နိုင်မှာပါ။ကျမဘဝတစ်လျှောက်လုံးကိုကျမယုံကြည်မှုတွေနဲ့ပဲဖြတ်သန်းပါတယ်။ကျမငယ်စဉ်အခါကကိုကိုကိုယုံကြည်မှုမရှိခဲ့တာလေ။စိုးရိမ်စိတ်ကြီးခဲ့တာတွေအများကြီးကြုံခဲ့ရမှုတွေ။အဲ့ဒီလိုဖြစ်တိုင်းမှာကျမကအလုပ်တစ်ခုကိုဘယ်တော့မှအောင်မြင်အောင်မလုပ်နိုင်ခဲ့ဘူး။ဥပမာကျမသတင်းတောက်ဆလုပ်ခါစားခါဆိုရင်သတင်းတစ်ပုဒ်ကိုလိုက်တော့မယ်ဆိုတဲ့အခါမှာကျမစိုးရိမ်စိတ်ဝင်လာပြီးဒီသတင်းကိုငါရရနိုင်ပါမလားလို့တွေးလိုက်ပြီးဆိုတာနဲ့ကျမအဲ့ဒီသတင်းကိုဘလောက်လွယ်ကူပါစေကျမလုံးမလုပ်နိုင်ခဲ့ပါဘူး။ဒါပေမဲ့ကျမစိတ်ယုံကြည်မှုကျမရဲ့စိတ်ဝင်စားမှုပေါ်မှာမူတည်ပြီးတော့ရလက်တရားပြောင်းလဲလာပါတယ်။သတင်းတစ်ပုဒ်ကိုကျမလိုက်တော့မယ်။အဲ့ဒီသတင်းကိုကျမစိတ်ဝင်စားမှုရှိတယ်။ငါဒါကိုဖြစ်အောင်လုပ်နိုင်မှာပါဆိုတဲ့ယုံကြည်မှုထည့်တိုက်ပြီးဆိုလို့ရှိရင်တော့ကျမကဘလောက်ပဲခက်ခဲတဲ့သတင်းတစ်ပုဒ်ဖြစ်ပါစေ။ဘလောက်ပဲခက်ခဲတဲ့လူပုဂ္ဂိုလ်တယောက်ကိုအင်တာဗျူးပြီးတော့ရယူရမယ့်သတင်းဖြစ်ပါစေ။အောင်မြင်အောင်လုပ်နိုင်ခဲ့တာတွေ့ရပါတယ်။ဒါကကျမရဲ့ရလက်တစ်ခုပါပဲ။လက်ရှိအချိန်မှာကျမသတင်းတောက်တွေကိုပညာသင်ကြားပေးနေတဲ့သင်တန်းဆရာမတယောက်အနေနဲ့ကျမဘဝကိုဖြတ်သန်းနေပါတယ်။အဲ့လိုဖြတ်သန်းတဲ့အခါမှာလဲသင်တန်းသားတွေအများကြီးနဲ့ကျမကြုံမှုတယ်။သင်တန်းသားတွေကျမတို့သင်တန်းနေထဲမှာလေ့ကျင့်ခန်းလုပ်ခိုင်းရတာတွေရှိတယ်။ assignment ပေးရတာရှိတယ်။သူတို့လက်တွေ့လုပ်တဲ့လေ့ကျင့်ခန်းတိုင်းမှာကိုယ့်ကိုယ်ကိုယုံကြည်မှုရှိတဲ့သူနဲ့မရှိတဲ့သူတွေရဲ့ရလက်ကွာခြားမှုတွေကိုကျမအများကြီးတွေ့ခဲ့ရတယ်။ကိုယ့်ကိုယ်ကိုယုံကြည်မှုရှိတဲ့သူတွေဟာကျမတို့ဘလောက်ပဲခက်ခဲတဲ့ assignment တွေကိုပေးလိုက်ပါစေအောင်မြင်အောင်လုပ်နိုင်တာတွေ့ရတယ်။ယုံကြည်မှုမရှိတဲ့သူတွေကကြတော့သူတို့မှာစင်ကြယ်တွေစိုးရိမ်စိတ်တွေနဲ့နောက်ဆုံးထွက်လာတဲ့ရလက်တွေကမကောင်းတဲ့ရလက်တွေပဲဖြစ်လာတာကျမတို့မြင်ရမှာပါဒါကကိုကိုကိုယုံကြည်မှုရှိခြင်းရဲ့ရလက်တွေပြယုတ်တွေပါပဲဒီအချိန်မှာကျမဆက်ပြီးပြောချင်တာကစိုးရိမ်စိတ်ပါစိုးရိမ်စိတ်ဆိုတာကျမတို့ယုံကြည်မှုကနေပဲအခြေခံတာပါကိုကိုကိုမယုံကြည်ဘူးဆိုတဲ့အခါမှာကျမတို့စိုးရိမ်စိတ်တွေဝင်လာတာပါပဲအဲ့တော့ဒီစိုးရိမ်စိတ်တွေကိုကျမတို့ကြော်လွှားဖို့ဆိုတာကယုံကြည်မှုနဲ့ပဲကျမတို့ဖြတ်သန်းရမှာပါဒီအချိန်မှာကျမထပ်ပြီးထပ်ပြောချင်တာရှိပါတယ်။အဲ့တော့ယုံကြည်မှုဆိုတဲ့အခါမှာလွန်ကဲတဲ့ယုံကြည်မှု over confidence ဒါကတော့တိတ်ကိုအနေရများပါတယ်။လူတိုင်းလူတိုင်းမှာတစ်ချိန်ချိန်မှာအချိန်အခါတစ်ခုမှာကန့်သက်တစ်ခုမှာကျမတို့လွန်ကဲတဲ့ယုံကြည်မှု over confidence တွေဖြစ်တတ်တာမျိုးတွေလည်းကြုံမှုမှာပါ။ကျမကိုယ်တိုင်လည်းကြုံခဲ့ရဘူးတွေရှိတယ်။ကျမပတ်ဝန်းကျင်မှာဆိုလို့ရှိရင်လည်းကိုယ့်ကိုယ်ကိုလွန်ကဲတဲ့ယုံကြည်မှုရှိတဲ့သူတွေဟာကြာရှုံးတဲ့လမ်းစာကိုရောက်သွားကြတာတွေကိုအများကြီးတွေ့ရပါတယ်။လွန်ခဲ့တဲ့ယုံကြည်မှုဆိုတာဘယ်လိုမျိုးလဲဆိုရင်ငါသာလျင်တက်တယ်ငါသာလျင်တည်တယ်တခြားသူဘယ်သူမှမတည်ဘူးဒီအလုပ်ကိုငါပဲလုပ်နိုင်တယ်ဆိုတဲ့ငါဆွဲတွေဆွဲပြီးတော့တခြားသူပေါ်မှာအထင်မြင်သေးတာအယုံကြည်နေတာတန်တရားများတာတွေဖြစ်လာတာပါအဲ့ဒီအခါမှာကျမတို့ကတခြားသူပြောသမျှကိုလက်မခံတာကျမတို့ပညာသင်ကြားတဲ့အခါမှာလည်းအဲ့လိုပဲသင်ယူသမျှကိုကျမတို့ကကိုကိုကို over confidence ဖြစ်သွားတဲ့အခါမှာငါပဲတက်တယ်ငါတခြားလူလားပြောလို့ရှိရင်ငါထက်မတက်ဘူးလို့ယူဆလိုက်တဲ့အခါမှာကျမတို့လွန်ကဲတဲ့ယုံကြည်မှုတွေကကျမတို့ရဲ့အသိဉာဏ်တွေကိုတက်လိုက်ပါတယ်ကျမတို့ open minded စိတ်ကမဖွင့်ထားတော့ဘဲနဲ့ကျမတို့စိတ်တွေကအပိတ်တွေဖြစ်သွားတယ်ဒီအခါမှာကျမတို့ကတင်ယူသမျှကိုလည်းကျမတို့ကမလေ့လာနိုင်တော့ဘူးစုပ်ယူနိုင်စွာမရှိတော့ဘူးဒါတွေကဘာကြောင့်ဖြစ်လာလဲဆိုတော့ကျမတို့ကိုယ့်ကိုယ်ကိုလွန်ကဲတဲ့ယုံကြည်မှုတွေရဲ့အရင်းခံနေဖြစ်လာတာပါဒါကြောင့်မို့လို့အရာရာတိုင်းကိုကျမတို့အောင်မြင်အောင်လုပ်ဆောင်နိုင်ခြင်းနဲ့ဆိုရင်ကျမတို့ယုံကြည်မှုရှိဖို့လိုပါတယ်။ဒါပေမဲ့လွန်ကဲတဲ့ယုံကြည်မှုမျိုးကိုမဖြစ်ဖို့တော့ကျမတို့ချိန်ဆဖို့လိုအပ်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်